အစ္စရေးနဲ့လေဗနန်ကဟက်စ်ဖိုလာချာအင်ကာနက်မှာအပြစ်ခတ်ရစေးရေးသဘောတူညီချက်ရရှိခဲ့ပါတယ်။အမေရိကန်ကျောင်းဝင်ဆောင်ရွက်တဲ့အပြစ်ခတ်ရစေးရေးသဘောတူညီချက်ရတဲ့အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာပါတယ်
။ Effective at 4 a.m. tomorrow local time, the fighting across the Lebanese-Israeli border will end.
ဒေသစံတော်ချိန်မနစ်ဖြန်မနစ်၄နာရီမှလေဗနန်အစ္စရေးနယ်စပ်တစ်ချပ်ပတ်ခတ်မှုတွေအဆုံးသတ်သွားပါလိမ့်မယ်။ပတ်ခတ်မှုတွေကိုအပြစ်ဒဏ်ရဆိုင်ဖို့ရည်ရွယ်ထားပါတယ်လို့အမေရိကန်သမ္မတဘိုက်ဒင်ကပြောဆိုခဲ့တာပါ။လေဗနန်ကဟက်စ်ဖိုလာတို့နဲ့အပြစ်ခတ်ရစေးရေးသဘောတူညီချက်ကိုအမေရိကန်တို့ကြောင်းဝင်ဆောင်ရွက်ပေးခဲ့တာဖြစ်ပြီးအစ္စရေးဘက်ကအတူပြုတာဖြစ်ပါတယ်။အစ္စရေးနဲ့ဟက်စ်ဖိုလာကြားအပြစ်ခတ်ရစေးရေးသဘောတူညီချက်ဟာသတင်းကောင်းဖြစ်ကြောင်းအမေရိကန်သမ္မတဘိုက်ဒင်ကပြောဆိုလိုက်ပြီး73လကျော်ကြာတိုက်ပွဲတွေရဆိုင်မှုဟာဆိုရင်ဂါဇာကစစ်ပွဲတွေအဆုံးသတ်နိုင်ရဲ့အတွက်လည်းအထောက်အကူဖြစ်မယ်လို့ညွှန်လင်းတဲ့အကြောင်းပြောပါတယ်။အစ္စရေးနဲ့ဟာမတ်စ်ကအပြစ်ခတ်ရစေးရေးသဘောတူညီချက်တည်းရရှိဖို့အတွက်လာမယ့်ရက်တွေအတွင်းအမေရိကန်ကနောက်ထပ်တွန်းအားပေးဆောင်ရွက်မယ်အကြောင်းလည်းသမ္မတဘိုက်ဒင်ကပြောပါတယ်။တချိန်တည်းမှာပဲအင်ကာနက်ကလေဗနန်နိုင်ငံတဝမ်းကိုအစ္စရေးစစ်လေယာဉ်တွေနဲ့တိုက်ခိုက်မှုအတွင်းအနည်းဆုံး24ဦးသေဆုံးခဲ့ရပါတယ်ရှင်။